မြန်မာနိုင်ငံကဖိစကတ်တွေဖြစ်ပွားဒေသတွေမှာအကူအညီလိုအပ်နေတဲ့သူတွေထံတွားရောက်ကူညီနေတာတွေကိုကန့်သတ်မှုတွေမလုပ်ဖို့နိုင်ငံတကာချက်ချင်းတွေဖွဲ့ ICRC ကမြန်မာဆွေးနွေးကိုတိုက်တွန်းလိုက်ပါတယ်။ဒန်နလန်နဲ့ကင်ဖွဲ့တွေထိချုပ်ရနေမျိုးတွေကိုတွားရောက်ခွင့်ဖက်စီထင်းထင်းထားသူတွေကိုတွစ်ဆုံခွင့်တွေလိုကန့်သတ်ချက်ချင်းမှုတွေရှိနေစေဖြစ်တဲ့အကြောင်း ICRC ဥက္ကဋ္ဌပီတာမော်ရာကရန်ကုန်မြို့မှာပြောဆိုလိုက်တာပါ
And there are access restrictions still for places of detention and certain people in detention.
I think ICRC ထိန်းသိမ်းထားတဲ့နေရာတွေဖက်စီခံထားသူတွေထံတွားရောက်ခွင့်တွေကိုကန့်သတ်ထားစေဖြစ်တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းမှာဆိုရင်လည်းအခက်အခဲတွေကြုံတွေ့နေရစေဖြစ်တဲ့အကြောင်းပြောဆိုသွားတာပါ ICRC အကြီးအကဲကကချင်လွတ်မြောက်ရေးဖွဲ့ KIU ထိန်းချုပ်ရလိုင်စာဒေသပါဝင်ကချင်ပြည်နယ်ကိုဒီကနေ့တွားရောက်ဖို့စီစဉ်ထားပေမဲ့အာဏာရှင်တွေကခွင့်မပြုဘဲတားမြစ်ထားတာပါ ICRC ကလိုင်စာဒေ နေတဲ့သူတွေထံတွားရောက်ခွင့်ပြုတာမြန်မာစစ်ဝင်နဲ့တပ်မတော်အတွက်လည်းအကျိုးကျေးဇူးခံစားရမယ့်ကိစ္စဖြစ်တဲ့ကြောင့်ခွင့်ပြုတင်တဲ့အကြောင်းတိုက်တွန်းပြောဆိုသွားပါတယ်မြန်မာအနာဝင်တွေကတော့ပရိပကတ်ဖြစ်ပွားဒေသတွေမှာလုံခြုံရေးအတွက်စိတ်မချရတဲ့ဒါကြောင့်မကြာခဏဆိုသလိုအကူအညီပေးဖွဲ့စည်းပြီးနိုင်ငံတကာအကဲကတ်တွေနဲ့တရင်းမီဒီယာတွေကိုတွားရောက်ခွင့်မပြုဘဲတားမြစ်လို့ရှိတယ်ပါတယ်